ိုင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရတဲ့စနေနေ့နောက်တိုးစီးရင်းနဲ့မှာမြန်မာနိုင်ငံသားအများစုပါနေတဲ့သတင်းကိုဆက်ပြောပြပါမယ်။ထိုင်းကျန်းမာရေးဝန်ကြီးဌာနကိုဗစ် -19 Situation Administration CCSA ရဲ့ထုတ်ပြန်ချက်အရဧပြီလ25ရက်နေ့မှာကိုဗစ် -19 နောက်ထပ်ကူးစက်သူ53ဦးထဲမှာမြန်မာနိုင်ငံသား34ဦးပါဝင်ပြီးထိုင်းနိုင်ငံတွင်ကူးစက်သူက12ဦးရှိနေပါတယ်။အဲ့ဒီမြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံကနေတဆင့်မလေးရှားနိုင်ငံတဲကိုတရားမဝင်နေဆက်ဖြစ်တော်ဝင်ရောက်ခဲ့တာကြောင့်မလေးရှားနိုင်ငံကဖမ်းဆီးပြီးထိုင်းနိုင်ငံဘက်ပြန်လဲပြောင်းပေးထားသူတွေဖြစ်တယ်ဆိုပြီးရှေ့ပြောင်းလို့သမအခွင့်အရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ်
။ထိုင်းကျမယုံကြနာကျင်ရလားလို့ဟိုပေါ်စတိဖြစ်တဲ့လူ53ဦးရှိတယ်ပေါ့အဲ53ဦးရှိတဲ့အထက်မှာဗာဒီနိုင်ငံသားက42ဦးဖြစ်နေတယ်အဲနိုင်ငံသားဦးမှာသူကပြန်လဲစီစစ်တဲ့ခါမှာမြန်မာနိုင်ငံသား34ဦးလို့သူပေါ်ပြထားတာဟုတ်ကဲ့ဒီမြန်မာနိုင်ငံက34ဦးကသူတို့မလေးရှားနိုင်ငံကိုတရားမဝင်ခိုးဝင်သွားတာခင်ဗျအဲခိုးဝင်သွားတော့ဟိုနိုင်ငံလည်းစီစစ်တဲ့ခါမှာတွေ့ရှိတဲ့ခါကျတော့ထိုင်းဘက်ကဝင်လာဖြစ်တဲ့ကြောင့်ထိုင်းနိုင်ငံဘက်ကဟိုတရားဝင်ကြပြောကြောင်းပြေးလာတာပြောင်းပြီးတော့သူတို့ကလည်းအဲမှာစောင့်ကြည့်စင်တာဒီမှာသူတို့ကဒီနိုင်ငံသားကကျန်ဆွေးပြောင်းလာတဲ့ပုံစံတွေအလုံးစောင့်ကြည့်နေတဲ့အချိန်မှာပဲစစ်ဆေးတဲ့ခါမှာအဲ့လိုအဖြစ်ထွက်တော့တာ
အခုလိုမျိုးကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေကိုထိုင်းနိုင်ငံကကျန်းမာရေးဆောက်ရှောက်မှုတွေပေးသွားမှာဖြစ်တဲ့အကြောင်းကိုလည်းဆက်ပြောပြပါရစ
ေ။သူရဲ့ကျင်ညာချက်မှာတော့ဟိုနည်းနည်းအားကျက်စရာတစ်ခုတော့ပါပါတယ်။ဟု
တ်ကဲ့။
အဲထိုင်းကျန်းမာရေးဦးစီးဆောင်ကကျင်ညာချက်မှာကဟိုမြန်မာနိုင်ငံသားပဲဖြစ်စီကမူတဲ့ဒီယောဂဘိုးတွေ့ရှိတဲ့အနေထားမှာထိုင်းနိုင်ငံတိုင်းနဲ့တန်းတူသူကစီဝါဆောက်ရှောက်မှုတွေပေးရမယ်လို့သူပြောသွားတယ်ခင်ဗျ။
မလေးရှားနိုင်ငံတဲကိုခိုးဝင်မှုနဲ့ပြန်ပို့ထားသူတွေကိုဆုံခလာခရိုင်စတောင်မြို့နယ်မှာထားပြီးစစ်ဆေးရာကနေကိုရိုနာဗိုင်းရပ်စ်ကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အခုဆိုရင်ထိုင်းနိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ3000ဝန်းကျင်ရှိပြီးထိုင်းစစ်မှားရေးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်ချက်အရအဲ့ဒီထဲမှာမြန်မာနိုင်ငံသား52ဦးရှိပါတယ်။ထိုင်းနိုင်ငံတွင်းမှာကိုရိုနာဗိုင်းရပ်စ်ကြောင့်စုစုပေါင်းသေဆုံးသူကတော့အယောက်50ဝန်းကျင်ရှိသွားပြီဖြစ်ပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပို့နေတာပါ။